ဒီမနက်ကနေ့ညင်းစွာဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကဒီကနေ့မှလည်းအကြမ်းဖက်ဖြိုခွဲရာကြောင့်တေဆုံးတန်ရသူအများအပြားရှိခဲ့ပါတယ်။တေဆုံးသူတွေထဲမှာလူငယ်အများစုပါဝင်ပြီးဦးကောင်းကိုတက်တက်ပြစ်ခံရလို့တေဆုံးသွားသူတွေရဲ့ရုပ်ပုံတွေဗီဒီယိုတွေကိုလူမှုကွန်ရက်ပေါ်မှာတွေ့နေရပါတယ်။အခုချိန်ထိကြာသားသမားအတီးပြူစင်းတွေကြောင့်မုံရောင်မှာ6ဦးမန္တလေးမှာ2ဦးညင်းချမ်းမှာ2 ျိုးတွေကဆန္ဒပြသူတွေနောက်တစ်ချိန်စုဝေးပြီးဆန္ဒပြကြတာကိုစစ်တပ်နဲ့ရဲကအပြင်းထန်ထပ်ပြီးပြစ်ခတ်ပြုတ်ခွဲတာကြောင့်နောက်ထပ်သေဆုံးဒဏ်ရာသူတွေရှိခဲ့တယ်လို့ပရိဒါကေဇေလူသားတူကသတင်းထုတ်တွေကိုပြောပါတယ
်ဟုတ်လားဇနုနယ်လုံးဆိုသေဆုံးမှုတွေအားလုံးပေါင်းထိခိုက်တာကိုသေဆုံးတာအောင်ဆိုရင်40ကျော်လောက်ရှိတယ်ဗျာသေဆုံးတာပြန်ပြပါတော့တော့ဆင်မှာတော့စရင်ကျွန်တော်ထိတာတော့ကတော့ရှိအောင်လောက်ရှိတယ်ဒါပေမဲ့ဟိုခိုးဘက်တွေကဒီဘက်တွေကကျွန်တော်တို့တင်ရအခုကူးမှကျွန်တော်တို့ကဒီညနေစောင်းသားတော့ဟိုတင်ပြေဆိုတော့မရဘူးဟို10ရောက်လောက်ရှိပါတယ်ဗျာ
တခြားဒေသတွေမှာလည်းသေဆုံးသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့အတိမပြုနိုင်သေးပါဘူးတနင်္ဂနွေလုံးမှာဒဏ်ရာသူအများပြားရှိပြီးအရေးအတွက်အတိအကျမသိရသေးပါဘူးဒဏ်ရာရသူတွေထဲမှာအခြေအနေစိုးရိမ်ရသူတွေအများပြားရှိတယ်လို့ VOA ကဆက်သွယ်မေးမြန်းကြတဲ့မြတ်ဒေတာကန်တွေကပြောပါတယ်မန္တလေးကဒဏ်ရာရသူတွေထဲမှာ VOA သတင်းတော်လည်းပါဝင်ပြီးခန္ဓာကိုယ်ဘဲဘဲချမ်းမှာရဘာကြီးနှစ်ချက်ထိထားပြီးတော့စိုးရိမ်ရတဲ့အခြေအနေတော့မရှိပါဘူးမန္တလေးမြို့ကပဲနောက်တနေရာမှာတော့ပြစ်ခတ်တံတွေနဲ့အတူရဲတွေစစ်သားတွေကအိမ်တလုံးရဲ့ရှေ့ကနေလေးခွာတွေနဲ့ပြစ်နေတာကိုအိမ်ထဲကနေရပ်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်
မဟဲကတော့ဘောက်ကွားနဲ့ပြစ်ဖို့ကြည့်နေဟေးကြည့်နေဟေ
းရေကုန်းနဲ့မန္တလေးအပေါ်ဝင်နေရတော်မများကဆန္ဒပြသူတွေဟာပြီးသက်ဆေးဘူးနဲ့တန်းငွေတွေဖြန့်ထုတ်ပြီးအကာအကွယ်ရဖို့ကြိုးစားခဲ့ကြပါတယ်တနင်္ဂနွေလုံးမှာဖမ်းဆီးခံရသူရာပေါင်းများစွာရှိနိုင်ပြီးရန်ကုန်တာမွေနဲ့ကြောင်မြောင်းအရက်မာတွင်အဖမ်းခံရသူ300ကျော်ရှိနိုင်တယ်လို့မျက်မြင်တွေ့သူတွေက VOE ကိုပြောပါတယ်။ဒဏ်ရာသူတွေကိုပရာဟိတရေးပေါ်ကူညီကယ်ဆယ်ရေးလူသားတွေကပြုစုကူတာပေးကြပေမဲ့စစ်တပ်နဲ့ရဲဟာအဲ့ဒီလူတွေကိုပါရန်ပြုဖမ်းဆီးပါတယ်။ရန်ကုန်မြောက်ကလာပမှာပရာဟိတရေးပေါ်ကားတစ်စီးကိုတားပြီးတော့ပရာဟိတလူသားတွေကိုရဲကတနက်နဲ့ချိန်ပြီးဆင်းခိုင်းပါတယ်။အဲ့ဒီနောက်ကားပြီးမှထိုင်ခိုင်းထားပြီးရဲ9ယောက်ထက်မင်းကကန်ကြောက်တဲ့အပြင်ခေါင်းကိုပါတနက်တင်တွေနဲ့ဝိုင်းရိုက်တာကိုအနီးက CCTV ကင်မရာကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။ခဏကြာမှသွေးထွက်တန်ယုံနဲ့ပရာဟိတလုပ်သားတွေကိုခေါ်ထုတ်သွားတာတွေ့ရှိရပြီးလက်ရှိအချိန်ထိဖမ်းခံထားရဆဲပဲလို့တခြားပရာဟိတကျမ်းမာရေးလုပ်သားတွေကပြောပါတယ်။ဒါအပြင်မြောက်ကလာဘက်မှာပဲစစ်သားနဲ့ရဲတွေဟာရက်ကွက်အတွင်းပိုင်းတွေအထိဝင်ရောက်ပြီးပုံးကူနေတဲ့ဆန္ဒပြသူတွေကိုလိုက်ရှာတာမှာအိမ်ငကားတွေကိုရိုက်ချိုးဖျက်ဆီးတာအိမ်ထဲကိုမြေရုပ်ပုံးနဲ့ပစ်ခတ်တာတွေရှိတယ်လို့ကိုယ်တိုင်မြင်တွေ့သူတွေက VOA ကိုပြောပါတယ်။အဲ့လိုမျိုးနှီးမျိုးစုံနဲ့အပြင်းထန်အကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ကြားမှာပဲဆန္ဒပြသူတွေဟာအင်အားပြန်ပြန်စုပြီးတချင်းစုအော်ဟစ်ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။